ကာလတံမိုးဘန်းငွေတန်ပေါင်း1000ကျော်တံမိုးရှိတဲ့ရှေတရီကန်ဒေသထုတ်စိတ်ကြွစီ19တန်းကိုထိုင်းနိုင်ငံမှာ2ရက်အတွင်းဖမ်းမိခဲ့တယ်လို့မူရစ်ကိုင်းနှစ်ခုကအဓိကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကမနေ့ကပြောပါတယ်။ဒီကြောင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာ2ရက်အတွင်းကာလတံမိုးဘန်းငွေတန်ပေါင်း1000ကျော်တံမိုးရှိတဲ့ရွှေတရီကန်ဒေသထုတ်စိတ်ကြွစီ19တန်းဖမ်းမိခဲ့ကြောင်းအဓိကမူရစ်ကိုင်းနှစ်ခုကအဖွဲ့ဝင်ကျဲဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းဩဂုတ်လ20ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုကျွန်မမအေးမာကပြောပြပေးမှာပါ။ထိုင်းမြန်မာလက်အုပ်စုံရရွှေတရီကန်ဒေသကနေငွေရစည်းတွေထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေပြီးပထုံထာနီပြည်နယ်နဲ့လော့ဘူရီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့ငွေရစည်းဝါးတွေဖမ်းမိခဲ့ပါတယ်။ဘန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်မှာဩဂုတ်လ20ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရက်ပိုင်းအတွင်းဖမ်းမိတဲ့စိတ်ကြွစည်းပြား19တန်းကိုပြသထားပြီးနိုင်ငံအတွင်းအဓိကမူရတိုင်းနှကိုင်းကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းရဲချုပ်ဖကဖုံးဖုံပီယာကဥဆောင်ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ဘကတပ်ပုံနဲ့ဘာသာပုံပြားပါတဲ့ဘုံစင်နဲ့19လမ်းမစ်စစ်နဲ့ဘာသာပုံတော့ဟာတဲ့ဘုံစင်ပုံနဲ့အဘုတ်ပရင်သူ38ကိုပေါ့နဲ့ကဆို
ခုလိုမျိုးမူရင်စေဝအမြောက်များကိုဖမ်းဆီးနိုင်ခဲ့တာဟာ1963ရဲတပ်ဖွဲ့ရဲ့စုံလန်းဖော်ထုတ်မှုကြောင့်ဖြစ်တယ်လို့ဩဂုတ်လ19ရက်နေ့ကပထုံထားနေပြီနဲ့လန်လူကာမျိုးကနေတွင်းမှာကားဆင်းလုံးပြည့်တင်ဆောင်ထားတဲ့စိတ်ကြွစည်းပြား17တန်းကိုမူရင်ခိုင်းဝင်နေတဲ့အတူဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွစည်းတွေကိုအဓိကပို့ပေးနေသူဟာရွှေတရီကန်ဒေသမှာလှုပ်ရှားနေတဲ့ဝရမ်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်အပ်ဆိုသူဖြစ်ကြောင်းပြောဆိုသွားပါတယ်ဒီရက်ပိုင်းမှာပဲလော့ဘူရီပြည်နယ်အမြန်လန်းရဲတပ်ဖွဲ့ဝင်တွေဟာစိတ်ကြွစည်းပြား10တန်းတဲဆောင်မောင်းနှင်လာတဲ့ကားတစ်စီးကိုဖမ်းမိပြီးဆက်လက်ဖော်ထုတ်စစ်ဆေးခြင်းအရာအဓိကမူရတိုင်းနှကိုင်းကိုစက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ရွှေတရီကန်ဒေသကမူရမောက်ခုတ်ခိုင်းနေဟာစိတ်ကြွစည်းမူရစည်းဝါးတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးထိုင်းနိုင်ငံဘက်ကအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇမှုဆိုင်ရာရုပ် UNODC ရဲ့ဒီနှစ်စာမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွင်းမှာဓာတ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါကြီးတွင်ကျဲလာတယ်လို့လည်းရေးသားထားပါတယ်ရှင်။